Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American အတန်ကနေ2014ခုနှစ် November 10ရက်တင်းလာနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်ပါခင်ဗျာကျွန်တော်ဆံမိုးပြီပါဒီမနေ့မှာကြားမယ်ထူးခြားတဲ့နိုင်ငံတကာသတင်းတွေမှာဆိုရင်စစ်အေးကလာကအရှိဂျာမနီနဲ့အနောက်ဂျာမနီပိုင်းခြားထားတဲ့ဘာလင်တန်းကြီးကိုဖြိုချနိုင်ခဲ့တဲ့25နှစ်အထိမ့်မှတ်ပြည့်တဲ့အထိမ့်မှတ်အခမ်းအနားတွေကိုဂျာမနီနိုင်ငံမှာတိုက်တိုက်ဝုန်းဝုန်းကျင်းပနေပါတယ်ပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားဟာတရုတ်မြန်မာနိုင်ငံနဲ့ဩစတြေးလျနိုင်ငံတွေကိုတွေ့ရောက်ဖို့အတွက်ဝါရှင်တန် DC ကနေဒီမနေ့မှာထွက်ခွာသွားပြီဖြစ်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူကြေညာပေးမှာဖြစ်ပါရခင်ဗျာ
။ကောင်းပါပြီရှင်။အခုအတန်လွင့်ချိန်မတိုင်ခင်မိနစ်ပိုင်းအလိုကပဲဂျာမနီစံတော်ချိန်အတိုင်းကျင်းပနေတဲ့ဘာလင်တိုက်ပြိုကျမှု25နှစ်ပြည့်အခမ်းအနားမှာတော
့ Wir haben die Kraft zu gestalten. Wir können die Dinge zum Guten wenden.
Das ist Germany when Dito Angela Merkel ga လူခွေရေးအတွက်ချိန်ချောက်မှုတွေရှိနေသေးတဲ့နိုင်ငံတွေကပြည်သူတွေအတွက်မျှော်လင့်ချက်သတင်းစကားပြောသွားတာပါသတင်းစီစဉ်အပြည့်အမှားအပြည့်အစုံနားဆင်ရမှာပါရှင်အဲ့ဒီနောက်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်တဲ့အခါမှာမြန်မာလူငယ်စကောလာတဦးရဲ့အမေရိကန်အစိုးရပေါ်သဘောထားကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့တနင်္လာနေ့မနေ့တိုင်းထုတ်လွှင့်နေကြမြန်မာပြည်ကပေးစရာများဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်နဲ့တက်ကြီးစကားတက်ငယ်ကြအစီအစဉ်တွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝေနဲ့ကိုအောင်လင်းဦးတို့ကပြောပြမှာပါရှင
်။စီးကာလအရှိဂျာမနီနဲ့အနောက်ဂျာမနီကိုပိုင်းခြားထားတဲ့ဘာလင်တန်းကြီးကိုဖြိုချနိုင်ခဲ့တဲ့25နှစ်ပြည့်အထိမ်းအမှတ်ပွဲတွေကိုဂျာမနီနိုင်ငံမှာဒီကနေ့ကျင်းပနေရမှာညပိုင်းမှာထောင်နဲ့ချီးပြီးတော့ရှိတဲ့အလင်းအောင်တောက်ပနေတဲ့မိုးပြံပေါ်လုံးတွေကိုဘာလင်မြို့တော်ကောင်းကင်ယံကိုလွတ်တင်ခဲ့ကြပါတယ်။ Brandenburg Gate မိုးဦးနာကကာယန်အတချို့ကြံနေတဲ့နေရာတစ်ဝိုက်မှာရှိတဲ့ဘာလင်မြို့တော်လမ်းမာတွေပေါ်မှာပျော်ဝဲရှင်ပွဲတွေမင်းကွန်းဟောပျော်ပွဲတွေပြုလုပ်ပြီးတော့အထိမ့်မှတ်ပွဲတွေကိုတနေ့လုံးကျင်းပနေခဲ့ပါတယ်။အရင်ကဒရန်ကြီးရဲ့အမြင့်နဲ့တူညီတဲ့ 3.6 မီတာအမြင့်ရှိတဲ့တန်းကြီးတစ်ချောင်းမှာဟီလီယံဒန်းငွေသွင်းထားတဲ့အဖြူရောင်ဘောလုံးတွေတန်းစီထားပြီးတော့ဒရန်ကြီးပြိုပြက်သွားတဲ့အထိမ့်မှတ်ဖြစ်အဲ့ဒီဘောလုံးတွေကိုတလုံးချင်းမိုးပေါ်ကိုတင်လွှတ်ခဲ့တာဖြစ်ပါတယ်။အရှိဂျာမနီအစိုးရလက်ထက်မှာတေဆုံးခဲ့ရသူတွေအတွက်ဝတ်ပြုဆူတောင်းပွဲကိုဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ဒီမနေ့မှတက်ရောက်ခဲ့တယ်လို့Brandenburg Gate မိုးဦးနားမှာရှိတဲ့အကာရံတချို့မှာကြန့်ရှိနေတဲ့နေရာမှာနှင်းစီတပွင့်တွားပြီးတော့ထိုးဆိုင်တာအပါဝင်အထိမ့်မှတ်ပွဲတွေကိုအရှိဂျာမနီမှာကြီးပင်းခဲ့တဲ့ဝန်ကြီးချုပ်ကိုယ်တိုင်ပါဝင်ဆင်နွှဲနေပါတယ်။ဒီတရန်ကြီးကိုပြိုချခဲ့တာဟာကျမတို့ရဲ့အိမ်မက်တွေကိုအကောင့်ထဲဖော်နိုင်တယ်ဆိုတာကိုပြသခဲ့တာပဲဖြစ်တယ်ဆိုပြီးတော့လေဂျာမန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။အဲစစ်သွေးကြောအပွဲကောင်းဆောင်အဖို့ဘကအဘက်တာရီယာလေကြောင်းထိုးစစ်တစ်ခုကြောင့်တန်ရရသွားတဲ့အကြောင်းအီရတ်အစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ပေမဲ့အမေရိကန်စစ်ဌာနချုပ်ကတော့အတိမပြုပါဘူး။အီရတ်နိုင်ငံမြောက်ပိုင်းကမိုးဆူးမြို့မှာတောက်ချန်နေတဲ့အမေရိကန်ရဲ့လေကြောင်းတက်ခတ်မှုအတွင်းအဲစ်ကောင်းဆောင်တန်ရရခဲ့တဲ့အကြောင်းအတိပြုချက်ကိုတော့အီရတ်ကာကွယ်ဝန်ကြီးခါလစ်အယ်ဥဘာတီကသူ့ရဲ့ Facebook စာမျက်နှာမှာဖော်ပြခဲ့တာပါ။အီရတ်ပြည်ရေးဝန်ကြီးဌာနကလည်း AP သတင်းဌာနကိုအတိပြုခဲ့တယ်လို့တခြားသတင်းတော်တော်များများမှာတော့ IS ကောင်းဆောင်ဘက်တာရီရဲ့အနိကလူယုံတွေကတဦးလည်းသေဆုံးသွားတဲ့အကြောင်းဖော်ပြကြပါရယ်။ဗြိတိန်နိုင်ငံကအစ်မြင့်စစ်ရရှိတူကတော့တဲ့နေမှန်ခဲ့ရင်တော့မှစစ်သွေးကြွတွေအနေနဲ့ဥဆောင်မဲ့သူကိုနောက်ထပ်အစားထိုးနိုင်တဲ့အခြေအနေမှာရှိနေတဲ့အကြောင်းသတိပေးပြောဆိုခဲ့တာပါအမေရိကန်သမ္မတဘရက်အိုဘားမားကတော့လေကြောင်းစစ်စင်ရေးတွေဟာစစ်သွေးကြွတွေအားရင်ချိနေအောင်ရှေ့ကိုနောက်ထပ်တက်မလာနိုင်အောင်ထိရောက်မှုတွေရှိခဲ့တဲ့အကြောင်းအမေရိကန်ရုပ်မြင်သံကြားဌာန CBS ရဲ့ Face the Nation အစီအစဉ်မှာတင်းငွေနေနေကပဲပြောဆိုသွားပါတယ်ယူရက်စစ်တပ်ကိုလေ့ကျင့်ကူညီဖို့နောက်ထပ်အမေရိကန်စစ်သား1500ဆေးလုံးမဲ့သူ့အစီအစဉ်ဟာ IS စစ်သွေးကြွတွေပေါ်စစ်စင်ရေးမှာနောက်ထပ်ခြေလှမ်းတစ်တခုဖြစ်တယ်လို့လည်းသမ္မတဥဘာမားကပြောဆိုသွားပါတယ်
အီရန်နိုင်ငံရဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့ကြေပြန့်တဲ့သဘောတူညီမှုရရှိဖို့အတွက်သတ်မှတ်ထားတဲ့အချိန်နီးကပ်လာချိန်မှာအီရန်နဲ့အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂတို့ပါဝင်တဲ့ဆွေးနွေးပွဲကိုဒုတိယမြောက်နေ့အဖြစ်ဆက်လက်ပြီးတော့ကျင်းပနေပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာအီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဘတ်ဟာဇာဟစ်နဲ့တနင်္ဂနွေနေ့အိုမန်မှာတရိုက်မင်းချင်းဆိုင်တွေ့ဆုံဆွေးနွေးခဲ့ပြီးတော့အဲ့ဒီဆွေးနွေးပွဲကိုဥရောပသမဂ္ဂနိုင်ငံသားရေးရာဌာနရဲ့အကြီးအကဲကက်သရင်းအက်စတန်နဲ့တက်ရောက်ခဲ့ပါတယ်။ဆွေးနွေးပွဲပထမပိုင်းကိုတနင်္ဂနွေနေ့မနေ့ပိုင်းမှာစတင်ခဲ့ပြီးညနေပိုင်းထိဆက်လက်ပြီးတော့ဆွေးနွေးခဲ့ကြတာပါ ဆွေးနွေးညှိနှိုင်းမှုကိုတလင်းလာနေမှာဆက်ပြီးတော့လှုပ်ဖို့ရှိတယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့တာဝန်ရှိသူတွေကပြောပါတယ်။အချိန်ကျော်လာခဲ့ပြီးတဲ့နောက်တချို့ဆွေးနွေးပွဲကိုတက်ရောက်သူတွေဟာထွက်ခွာကြတော့မှာဖြစ်ပါတယ်။စနေနေ့တော့ဝန်ကြီးကယ်ရီကအီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့သဘောတူညီမှုရဖို့အတွက်ဆွေးနွေးတဲ့နေရာမှာကွာဟချက်တွေရှိနေသေးတယ်လို့ပြောဆိုပါတယ်။နျူကလ িয়ার အရေးကိစ္စဆွေးနွေးတဲ့နေရာမှာတခြားကိစ္စတွေကိုခွဲထုတ်ထားတဲ့အကြောင်းအဲ့ဒီထဲမှာ ISC သွေးကြွတွေကိုချိန်မုံတဲ့နေရာမှာအီရန်နဲ့ပူးပေါင်းလှုပ်ဆောင်ဖို့ဖြစ်နိုင်ခြေရှိတဲ့အချက်တွေလည်းပါဝင်တယ်လို့ပြောဆိုပါရတယ်။အနောက်နိုင်ငံတွေကအီရန်နိုင်ငံအပေါ်ကန့်သတ်ချက်ချထားတဲ့အရေးယူပိတ်ဆို့မှုတွေကအီရန်ရဲ့နျူကလ িয়ার ရေတင်းမာမှုပြဿနာကိုအပြေမထုတ်နိုင်တဲ့အကြောင်းအီရန်နိုင်ငံသားရေးဝန်ကြီးကလည်းပြောဆိုခဲ့ပါရတယ်။
ယူကရိန်းနိုင်ငံရှေ့ပိုင်းဒေသတွေကိုအင်းနီချင်းရုရှားနိုင်ငံကစစ်ရဲထပ်မံဖြစ်တင်းတာတွေနေဆက်ဖြတ်ကျော်ပြီးလက်နက်ကြီးတွေတန်ချက်ကကားတွေဝင်ရောက်နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အမေရိကန်သမ္မတအင်ပီရိုကအကြီးအကျယ်စိုးရိမ်နေကြောင်းပြောပါရယ်ပရစ်ကတ်ဖြစ်ပွားနေတဲ့ယူကရိန်းရှေ့ဘက်ဒေသမှာရုရှားလူလာသူတပုံတွေကနောက်ထပ်နယ်မြေတွေကိုတိုးချဲ့သိမ်းပိုက်မယ်ဆိုရင်ယူကရိန်းစစ်ရဲနဲ့ရရှိထားတဲ့အပြစ်ခတ်ရစဲသဘောတူညီချက်ကိုပြောင်ပြောင်တင်းတင်းချုပ်ဖောက်အောင်ရောက်မယ်လို့လည်းအမေရိကန်မြို့သားလူညိုရေးကောင်စီပြောခွင့်ရအမျိုးသမီးကသတိပေးခဲ့တာပါလက်နက်ကြီးတွေတင်ဆောင်လာတဲ့ကားတန်းတွေတန်ချက်ကကားတွေဟာယူကရိန်းရှေ့ပိုင်းကိုဝင်ရောက်နေတယ်လို့သဘုံတွေထိန်းချုပ်ထားတဲ့ဒေါနက်စ်မြို့မှာလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေတဲ့အကြောင်းဥရောပကစောင့်ကြည့်ခဲ့ကဖွဲ့ကသတင်းထုတ်ပြန်ခဲ့ပြီးနောက်မှာပဲအမေရိကန်ရဲ့သတိပေးချက်ထွက်ပေါ်လာတာဖြစ်ပါတယ်အမေရိကန်မြို့သားလူညိုရေးကောင်စီပြောခွင့်ရသူကတော့စက်တင်ဘာလမှာရထားတဲ့ပစ်ခတ်ရစဲသဘောတူညီချက်ကိုနှစ်ဖက်စလုံးကလေးစားကြဖို့နဲ့အထူးသဖြင့်ရုရှားနိုင်ငံကနေဆက်ဖြတ်ကျော်ပြီးတပ်ဖွဲ့ဝင်တွေကိုလက်နက်တွေထောက်ပံ့မှုတွေကိုရဆိုင်မှုခရီးပေးထားတာတွေကိုလည်းလိုက်နာဖို့တိုက်တွန်းခဲ့တာဖြစ်ပါတယ
်။ VOA မြန်မာနိုင်ငံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တာမြန်မာပိုင်းအစီအစဉ်ကနန္ဒခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံမှာကျင်းပနေတဲ့ APEC ထိပ်သီးစည်းဝေးညီလာခံရဲ့ပြင်ပမှာတရုတ်နိုင်ငံနဲ့ရုရှားနိုင်ငံတို့ကြားစွန့်ရင်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရလက်မှတ်ရေးထိုးနှံခဲ့ကြပါတယ်သဘောတူညီမှုကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီကျင်းပင်တို့လက်မှတ်ရေးချိုးခဲ့ကြတာဖြစ်ပြီးနှစ်နိုင်ငံကြားဓာတ်ငွေပို့လွှတ်ပေးဖို့အတွက်ဒုတိယပိုက်လိုင်းတည်ဆောက်ရေးကိစ္စပါဝင်ပါတယ်။ရုရှားနိုင်ငံကနေတရုတ်နိုင်ငံကိုအနောက်ဖက်လမ်းကြောင်းကနေသဘာဝဓာတ်ငွေတွေတင်ပို့ဖို့ဖြစ်ပါတယ်။မီလာတို့ကတော့အရှေ့ပိုင်းကတင်ပို့တဲ့လမ်းကြောင်းအတွက်အမေရိကန်ဒေါ်လာတန်ပေါင်း4သိန်းတန်ဖိုးရှိတဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာပါ။သဘောတူလက်မှတ်ရေးထိုးခဲ့ကြပြီးတဲ့နောက်ရုရှားနဲ့တရုတ်နှစ်နိုင်ငံရဲ့ဆက်ဆံရေးပေါ်နှစ်နိုင်ငံခေါင်းဆောင်တွေကချီးကျူးထောပနာပြုတဲ့စကားတွေပြောဆိုခဲ့ကြပါတယ်။ညီလာခံအဖွဲ့မင်းကွန်းပြောကြားရမှာတော့တရုတ်နိုင်ငံရဲ့ဖွံ့ဖြိုးမှုနှေးကွေးနေတာဟာစိတ်ပူစရာကိစ္စမဟုတ်ပါဘူးလို့သမ္မတရှီကျင်းပင်ကပြောဆိုသွားခဲ့ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာ APEC ညီလာခံကိုတက်ရောက်ဖို့အတွက်တနင်္ဂနွေနေ့မနေ့မှာဝါရှင်တန်ကနေထွက်ခွာသွားပါပြီ။မစ္စတာအိုဘားမားဟာတရုတ်နိုင်ငံခီးစဉ်ပြီးရင်မြန်မာနိုင်ငံကိုဆက်လက်တွားရောက်ဖို့ရှိပါတယ်။အဲဒီနောက်မှာတော့ကမ္ဘာအင်အားကြီးနိုင်ငံ20ရဲ့အကြီးအကဲတွေတွေ့ဆုံတဲ့ G20 အစည်းအဝေးတက်ရောက်ဖို့အတွက်ဩစတြေးလျနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။နိုဝင်ဘာ12ရက်နေ့ကနေ14ရက်နေ့ထိမြန်မာနိုင်ငံခီးစဉ်တွင်သမ္မတဦးသိန်းစိန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်တို့နဲ့တီးကြားတွေ့ဆုံမှာဖြစ်တယ်လို့အရှေ့တောင်အာရှလူငယ်ခေါင်းဆောင်တွေနဲ့အပြန်လှန်အမေးဖြေလုပ်မဲ့တောင်ဟောတွေ့ဆုံပွဲတစ်ခုကိုလည်းရန်ကုန်မြို့မှာတက်ရောက်ဖို့စီစဉ်ထားပါတယ်ခင်ဗျာ။
ရကူရီယာမှာဖန်စီတိုင်ယာကပြန်လွတ်ပေးလိုက်တဲ့အမေရိကန်နိုင်ငံသား2ဦးကအမေရိကန်ပြည်ထောင်စုကိုချက်ချင်းမမောပြန်လည်ရောက်ရှိလာကြပါတယ်။အမေရိကန်နိုင်ငံသား2ဦးဖြစ်တဲ့ကနက်ဘေးနဲ့မက်သူးတော့မီလာတို့ဟာပစိဖိတ်ကန်ယူရန်ဒေသဝါရှင်တန်ပြည်နယ်မှာရှိတဲ့စစ်ကြေးဆိုင်စခန်းတစ်ခုကိုစနေနေ့ညပိုင်းကပဲပြန်ရောက်လာကြတာပါ။သူတို့နှုတ်လွမြောက်ရေးကြိုးပမ်းပေးခဲ့တဲ့အမေရိကန်မျိုးသားထောက်လိုင်းဌာနညွှန်ကြားရေးမှူး James Clapper နဲ့တူလေကြောင်းကပြန်ရောက်လာတာဖြစ်ပါတယ်။ကနက်ဘေးကိုတွားကြည့်တဲ့မိခင်ဖြစ်သူမွန်ရီဘေးကတော့ဒီသတင်းကြားကိုစောင့်စားနေတဲ့ကြာပြီဖြစ်တဲ့အကြောင်းနဲ့စနေနေ့မှာအမေရိကန်နိုင်ငံသားဝန်ကြီးဌာနကဆက်သွယ်လာတဲ့အချိန်မှာမယုံနိုင်လောက်အောင်ဖြစ်ခဲ့ရတဲ့အကြောင်း VOE ကိုပြောပါရတယ်။စစ်ချေဆိုင်စခန်းမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ကက်နက်ဘေးကသူ့ကိုမေ့မထားပဲလွတ်မြောက်အောင်ဆောင်ကျဉ်းပေးသူတွေအတွက်ကျေးဇူးတင်စကားပြောကြားခဲ့တာပါ။ကိုရီးယားအမေရိကန်သာသနာ့ဘျူတူဖြစ်တဲ့ကက်နက်ဘေးကိုတော့ခီးစွာဖွဲ့တစ်ဖွဲ့ကိုဦးဆောင်နေရင်အစိုးရဆန့်ကျင်ရေးလှုပ်ရှားမှုတွေလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့2012ခုနှစ်ကလေးကမြောက်ကိုရီးယားကဖန်ဆီထားတာဖြစ်ပါတယ်။လွတ်မြောက်လာသူနောက်တူဖြစ်တဲ့မက်သူးမီလာကတော့သူ့ရဲ့ပြည်ဝင်ခွင့်ဗီဇာကိုပြုံရန်လေစိမ်းမှာဆုတ်ဖြတ်ပြီးခလုံးဝင်တောင်းခံခဲ့တဲ့ဧပြီလကလေးကဖန်ဆီခံထားခဲ့ရတာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာတာလီဘန်အသီးခံဘုံခွဲသူရဲ့ဖောက်ခွဲမှုကြောင့်ရဲချုပ်ရဲ့အကြီးတန်းအကြံပေးတယောက်တေဆုံးသွားပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာအသီးခံဘုံခွဲသူဟာ လုံညုံရေးကိုကြောညံ့ချင်းချင်းနဲ့ဖြတ်ကျော်ပြီးတော့ရဲဌာနချုပ်ထဲကိုဝင်ရောက်ခါအသီးခံဘုံခွဲခဲ့တဲ့အတွက်အကြီးတန်းအရာရှိတိဆုံးပြီးတော့6ယောက်ထက်မနည်းဒဏ်ရာရရှိသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။တတိယဓာတ်မှာရှိတဲ့ရဲချုပ်ရဲ့ရုံးခန်းအပြင်လေးတွင်ပောက်ကွဲခဲ့ပေမဲ့ရဲချုပ်ကတော့တစုံတရာထိခိုက်မှုမရှိပါဘူး
။စီရဲနိုင်ငံမြောက်ပိုင်းမှာအစိုးရရဲ့လေကြောင်းထိုးစစ်တစ်ခုတွင်လူ22ဦးသေဆုံးပြီးနောက်ထပ်100လောက်ဒဏ်ရာရရသွားတဲ့အကြောင်းဗြိတိန်ခြေဆက်စီရဲလူခွင့်စောင့်ကြည့်ကဲကပ်ဖွဲ့ကပြောပါတယ်။စီရဲနဲ့အီရဲနိုင်ငံတနီးရတော်တော်များကိုထိန်းချုပ်ထားတဲ့ IS စစ်သွေးကြွရဲ့အမာခံနယ်မြေတစ်ခုဖြစ်တဲ့အယ်ဘတ်မြို့မှာပောက်ကွဲစေတတ်တဲ့စီပီပါဘုံတွေကိုကျက်ချခဲ့တယ်လို့လည်းပြောပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့ကောင်တွင်ဦးတို့ကပြပြသွားတာပါရှင်။တနင်္လာနေ့နက်နက်ခင် VOE မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်နက်နက်6နာရီကနေ9နာရီထိထုတ်လွှင့်နေပါတယ်။ဆော့ဆော့ကသတင်းတွေမှာကြားခဲ့ရတဲ့ဂျာမနီနိုင်ငံမှာနိုင်ငံပြန်လည်ပေါင်းစည်းသွားစေခဲ့တဲ့ဘာလင်တိုင်းပြိုကျမှု25နှစ်မြောက်အခမ်းအနားအကြောင်းအပြည့်စုံကိုတင်ဆက်မှာပါ။ဒုတိယကမ္ဘာစစ်အပြီးအရှေ့ဥရောပကိုဆိုဗီယက်တို့သိမ်းပိုက်ထားခဲ့ပြီးတဲ့နောက်လွတ်လပ်မှုကိုတောင်းတတဲ့အရှေ့ဂျာမနီသားတွေအနောက်ဘက်ကိုထွက်ပြေးဖို့ကြိုးစားရင်းလူပေါင်းများစွာတိုက်ဆုံခဲ့ရပါတယ်။ VOA သတင်းတောက် Amanda Scott ရဲ့သတင်းကိုနန်းလောင်ကပြောပြမှာပါရှင်
။ဘာလင်တတိုင်းကြီးပြိုကျခဲ့ရတဲ့25နှစ်မြောက်အခမ်းအနားကိုဂျာမနီနိုင်ငံမှာမနေ့ကချင်းချင်းတဲတဲကျင်းပနေရမှာတတိုင်းကြီးပြိုကျသွားအောင်စွန့်စွန့်တမန်ပါဝင်ခဲ့တဲ့သူတို့ရဲ့တပ်တီကိုဂျာမနီဝန်ကြီးချုပ်အင်ဂျလာမာကဲကချီကျူးဂုဏ်ပြုစကားပြောသွားခဲ့ပါရယ်အနောက်ဂျာမနီကိုထွက်ပြေးဖို့ကြိုးစားရင်းတည်ဆုံခဲ့ရသူတွေကိုအောက်မေ့တဲ့အနေနဲ့မြို့တော်ကကြံနေသေးတဲ့အကာအရန်တချို့နေရာမှာဂျာမနီဝန်ကြီးချုပ်ကနင်းစီပန်းတပွင့်သွားထိုးတော့ပါဝင်တခြားအချင်းအမအခမ်းအနားတွေကိုတက်ရောက်နေပါရယ်မစ်မာကဲဟာအရှေ့ဂျာမနီမှာကြီးပင်းခဲ့သူပါသူမိန်ခွန်းထဲမှာတော့တတိုင်းကြီးပြိုကျသွားတာဟာလူတွေရဲ့အိမ်မက်တွေတကယ်ဖြစ်လာတယ်ဆိုတာပြလိုက်တာဖြစ်ပြီးဘာလင်တတိုင်းကြီးကိုတော့အစိုးရရဲ့မတရားနှိပ်စက်ညှဉ်းပန်းမှုတွေကိုပြတဲ့သင်္ကေတအဖြစ်ရင်းညွှန်းပြောဆိုသွားပါတယ
် Wir haben die Kraft zu gestalten. Wir können die Dinge zum Guten wenden.
ဒီမတ်ချက်တွေကိုအကောင့်ထဲဖော်ဖို့ကျမတို့မှာအင်အားတွေရှိကြတယ်ဆိုတာဒတိုင်းကြီးကပြတဲ့တာတကပါ။ဂျာမနီပြည်သူတွေကိုရောအထူးသဖြင့်လူခွင့်ရေးချိုးဖောက်မှုအတွက်ချင်းချောက်ခံနေရတဲ့ယူကရိန်း၊ Syria, Iran နဲ့ကမ္ဘာအခြားဒေသကလူတွေအပြင်ဥရောပနိုင်ငံကလူတွေကိုပါဒတိုင်းကြီးကပေးလိုက်တဲ့သတင်းစကားပါပဲ
။လွန်ခဲ့တဲ့နှစ်ပေါင်း25နှစ်ကျော်ကတင်းကျပ်တဲ့ညွန်ကြားမှုတွေနဲ့တတိုင်းကြီးကိုအဆောင်တွေထူးထူးထပ်ထပ်ချထားခဲ့တာပါ။ဒါပေမဲ့1989ခုနှစ်နိုဝင်ဘာလ9ရက်နေ့ညမှာအရှေ့ဂျာမနီက Police Bureau အဖွဲ့ဝင် Gadgwata Shaboski ကသူ့ရဲ့လှုပ်ရလှုပ်စင်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပါရယ်။တိုင်းပြည်တွင်းလှချီကြမငြိမ်သက်မှုတွေကြောင့်အနောက်ဂျာမနီကိုသွာလာခွင့်အထူးခွင့်ပြုချက်ရထားသူတွေကိုနောက်တစ်နေ့ကစပြီးသွာလာနိုင်ကြောင်းပြောခဲ့ပါရယ်။သတင်းစာရှင်းလင်းပွဲကိုရုပ်မြင်သံကြားမှာပြတဲ့အတွက်အဲ့ဒီနေ့မှာပဲအရှေ့ဂျာမနီကလူထောင်ပေါင်းများစွာနေဆက်ဖြတ်ခိတ်တွေစုဝေးလာကြပြီးအနောက်ဂျာမနီကိုဖြတ်တန်းဝင်ရောက်ခွင့်စတင်တောင်းဆိုပါတော့တယ်။တတိုင်းဆောင်အရာရှိကအထက်ကိုသတင်းပို့ပေမဲ့ရှင်းလင်းတဲ့ညွှန်ကြားချက်ပြန်မရခဲ့ပါဘူး။အဲ့ဒီညမှာပဲလူပေါင်း1000လောက်တတိုင်းကိုဖြတ်လို့အနောက်ဂျာမနီနိုင်ငံရဲ့ဝမ်ပန်းသက်သာပြေးဝင်သွားခဲ့ကြပါရယ်။ဒီနောက်မှာတော့တတိုင်းတလျှောက်အတခြားနယ်စပ်ဖြတ်ဂိတ်တွေကိုထိမ့်သိမ်းဖို့မဖြစ်နိုင်တော့တာကြောင့်ဂိတ်ပေါက်တွေကိုဖွင့်ပေးလိုက်ရပါတော့တယ်။ဒီလိုနဲ့ပဲဘာလင်တတိုင်းကြီးပြိုကျစရာအကြောင်းဖန်လာခဲ့တာပါ။တတိုင်းကြီးမှာနှစ်ပေါင်းများစွာတာဝန်ကျခဲ့တဲ့အဆောင်တပ်အရာရှိတစ်ယောက်ကတော့တတိုင်းကြီးကိုဖြတ်ကျော်ပြီးအနောက်ဘက်ကိုပြေးဝင်သွားတဲ့သူတွေရဲ့ပျော်ရွှင်မြူးထူးမှုတွေကသူတို့တွေကိုပါကူးဆက်သွားပြီးဝမ်းမြောက်ပျော်ရွှင်လာကြရတယ်လို့ဆိုပါရယ်။ဘာလင်တတိုင်းကြီးပြိုကျခဲ့တာကြောင့်ဂျာမနီနိုင်ငံပြန်လည်ပေါင်းစည်းသွားခဲ့ရတာပါ1990အောက်တိုဘာလ3ရက်နေ့မှာအရှေ့အနောက်ဂျာမနီနိုင်ငံပြန်လည်ပေါင်းစည်းသွားပြီးဘာလင်ဟာလည်းတရားဝင်မြို့တော်ဖြစ်လာခဲ့ပါတော့တယ်ဂျာမန်ဖက်ဒရယ်ကော်မရှင်ရဲ့မှတ်တမ်းအရ1962ခုနှစ်ကနေ1989ခုနှစ်အတွင်းကွန်မြူနစ်အရှေ့ဂျာမနီကနေတတိုင်းဖြတ်ကျော်ပြီးအနောက်ဂျာမနီကိုထွက်ပြေးဝင်ရောက်ဖို့ကြိုးစားရင်းလူပေါင်း136ယောက်တိုက်ဆုံခဲ့ရတယ်လို့ဆိုပါတယ်ဒါပေမဲ့တေဆုံသူပေါင်း900နီးပါးရှိတယ်လို့ပြောဆိုမှုတွေလည်းရှိနေပါတယ်။တခြားနီးလန်းတွေနဲ့ထွက်ပြေးဖို့ကြိုးစားတာကြောင့်လူပေါင်း1000ချီတေဆုံခဲ့တာဒါမှမဟုတ်လဲထောင်သွင်းအကျဉ်းချခံခဲ့ရတာတွေရှိတယ်လို့လည်းဆိုပါရယ်။ဘာလင်ကဟိုဝန်ရှွန်ဟွန်ဆန်စတက်စီထောင်မှာအကျဉ်းသားပေါင်း1000ချီစသိမ်းခဲ့ရပါတယ်။အဲ့ဒီအကျဉ်းစခန်းဟာအခုတော့အထိမ်းအမှတ်ပြတိုက်ဖြစ်နေပါပြီ။ဒုတိယကမ္ဘာစစ်နောက်ပိုင်း1962ခုနှစ်မှာဆိုဗီယက်ယူနီယံကိုဆန့်ကျင်တဲ့အမေရိကန်နဲ့သူ့ရဲ့မဟာမိတ်တို့အပေါ်စစ်အေးတိုက်ပွဲဆတဲ့ပြရုပ်အဖြစ်ဘာလင်တတိုင်းကြီးပေါ်ပေါက်လာခဲ့တာပါ။အခုချိန်မှာတော့ဘာလင်တတိုင်းကြီးကိုနိုင်ငံခြားသားတွေစိတ်ဝင်စားလာရောက်လည်ပတ်နေကြပါရဲ့ရှင
်။နန်းလောင်ပါရှင်။ကမ္ဘာသမိုင်းဝင်ဘာလင်တတိုင်းပြိုကျမှု25နှစ်ပြည့်အထိမ်းအမှတ်အကြောင်းပြောသွားတာပါ။
ရှင်များရှင်မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေဟာရှေ့လည်းမရောက်နောက်လည်းမဆုတ်ပဲတက်နေတယ်ဆိုပြီးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒီသဘောထားအပေါ်မှာသောတာရှင်တွေဘယ်လိုယူဆကြပါသလဲအခြေအနေတွေဘာကြောင့်တက်နေတယ်လို့ထင်ကြပါသလဲအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ်1-2-3-2-3-2-5-5-5 လေးနဲ့ First Number 1-2-3-2-3-2-5-5-5-2တို့ကိုဆက်သွယ်နိုင်ပါတယ်။ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်း MP3 အသံဖိုင်နဲ့ဖြစ်စေ၊စာနဲ့ဖြစ်စေ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်မှာပါ။ရှင်းနှစ်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာချီးကပ်တဲ့နေရာမှာစီးပွားရေးတန်တမာရေးအရာတိမ်မွေ့မနေပဲပြည်သူတွေအတွက်အရေးကြီးတဲ့အပြောင်းလဲတွေလုပ်ဖို့တွန်းအားပေးချိန်တန်ပြီလို့ရန်ကုန်နိုင်ငံရေးသိပ်ပံကြောင်ဗုတ်ဖွဲ့ဝင်ကိုလွင်ကိုလက်ကပြောပါရယ်အမေရိကန်သမ္မတဘရက်အိုဘားမာမြန်မာနိုင်ငံကိုဒုတိယတစ်ခေါက်ရောက်လာရင်ထိရောက်တဲ့နိုင်ငံရေးဆွေးနွေးမှုတွေအခြေခံဥပဒေပြင်ဆင်ရေးတွေအတွက်တွန်းအားပေးသင့်တယ်လို့ VOA နဲ့မေးမြန်းခန်းမှာသူကပြောပါရယ်အမေရိကန်ပြည်ထောင်စုကိုရောက်ခဲ့စဉ်ကိုလွင်ကိုလက်ကိုကုသညုံက VOA Studio မှာတည်တံ့တွေ့ဆုံမေးမြန်းထားပါရယ်ရှင်
ကိုလင်ကူလာဒီကိုလင်ကူလာတို့ဒီ YSPS အနေနဲ့ကဒီပညာရေးတွေမကောက်ဘူးဒီအဆွေအဖွဲနောက်နိုင်ငံရေးနဲ့ပတ်သက်လို့သူတည်နာတွေနောက်တချို့လေ့လာချက်တွေလည်းလုပ်တယ်ဆိုတော့လीကျွန်တော်လက်ရှိအဆွေအဖွဲနဲ့ပတ်သက်လို့မေးချင်ပါတယ်တမန်တော်အသင်းစင်အဆွေအဖွဲခဲ့တာအခုဆိုလာမယ့်နှစ်ဆိုရင်သူတတန်းပြေပါပြီအဲ့တော့အခုတော်တော်များများအခက်ခံနေကြတာအထူးဖြစ်အမေရိကန်လွှတ်တော်ရာပေါ့နော်အမတ်ချိုကအခက်ခံနေတာကအခုဒီနှစ်ပိုင်းအတွင်းမှာသူတက်ခါစားတော့အပြောင်းလဲတွေကိုနည်းနည်းမြန်မြန်လုပ်တယ်ပေါ့ဒါပေမဲ့ဒီနှစ်ပိုင်းအတွင်းမှာအပြောင်းလဲတွေလောက်တာဒုတက်မှုတွေနှေးသွားတယ်တချို့နေရာတွေမှာနောက်ပြန်လှည့်တဲ့အခြေအနေတောင်ရှိရဆိုပြီးထောက်ပြကြပါတယ်သူပြည်နိုင်ငံကျင်းသားတွေဖန်ကားတဲ့ကိစ္စတွေသတင်းမီဒီယာလွတ်လပ်ခွင့်တွေကန့်သတ်ခံရတဲ့ကိစ္စတွေပေါ့အဲ့တော့ဒီသုံးသက်ချက်နဲ့ပတ်သက်လို့ကိုလင်ကိုလာဘယ်လိုမြင်လဲဗျအ
ဲကျွန်တော်တို့အမြင်ပြောရရင်တော့ဗျဒီကျွန်တော်တို့2012ကာလအထိပေါ့နော်ဟိုသူတို့ဘက်ကနိုင်ငံရေးရဟိုဖြေလျှော့လာတာတွေကိုတွေ့ရတယ်ဒီမိုကရေစီတွင်ကူးပြောင်းတဲ့အခါမှာဟို theory တွေရပြောကြတယ်ဆိုလို့ရှိရင်တော့ဗျကျွန်တော်တို့ကအသွင်ကူးပြောင်းတဲ့အဆင့်ကိုမရောက်သေးဘူးလို့ကျွန်တော်တို့ယူဆတယ်။လက်ရှိအခြေအနေအားဖြေလျှော့တဲ့အဆင့်လောက်မှာပဲကျွန်တော်တို့ရှိတယ်။အဲ့ဖြေလျှော့မှုကတော့မှပဲဒီ2012နောက်ပိုင်းမှာကျွန်တော်တို့အမြင်ရက်သွားတယ်လို့ပြောရမှာဗျ။ဘာကြောင့်လဲဆိုတော့ဗျာတကယ်လို့ကျွန်တော်တို့ကအသွင်ကူးပြောင်းမှုကိုတကယ်သွားမယ်ဆိုရင်လက်ရှိရှိတဲ့ဒီအခြေခံဥပဒေကိုယ်တိုင်ကအသွင်ကူးပြောင်းမှုကိုအမှားကန်ချက်ပေးနိုင်တဲ့အခြေခံဥပဒေမဟုတ်ဘူးဗျာ။အဲ့တော့ဒီအခြေအနေဟာအတူတူတကယ်ဟာအပြောင်းလဲကိုသွားကျင်နေဆိုလို့ရှိရင်ဒီအခြေခံဥပဒေပြုပြင်ရေးဟာအင်မတန်ရေးကြီးတယ်။ဟိုကျွန်တော်ဆိုလိုချင်တာတလို့ဗျာအသွင်ကူးပြောင်းမှုကာလကိုပေါ်ပြနိုင်တဲ့အခြေခံဥပဒေမျိုး transitional constitution မျိုးဖြစ်တယ်နော်ဗျာ။အဲ့တော့အဲ့ဒီဟာပြန်ကြည့်တော့လေအခြေခံဥပဒေပြင်ဆင်ရေးကိုလည်းသူတို့ဘာမှလောက်တာမတွေ့ရဘူး။နောက်တစ်ခါတစ်ဖက်ကကြည့်တော့ဒီအုပ်ချုပ်ရေးပိုင်းပေါ့အစိုးရရဲ့ပွင့်လင်းမြင်သာမှုတွေတာဝန်ယူမှုတာဝန်ခံမှုအပိုင်းတွေပြန်ကြည့်တော့လေကျွန်တော်တို့ဒီအထားပါတော့ဟိုမီဒီယာလွတ်လပ်ခွင့်အနေချင်းရတယ်နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးတယ်။ဟိုပြီးကျွန်တော်တို့ပြည်သူလူထုကဟိုသူတို့ရဲ့ဆန္ဒတွေကိုထိုက်တင်တဲ့လောက်အတိုင်းအတာတစ်ခုထိလွတ်လပ်စွာဖော်ထုတ်ခွင့်ရတယ်လို့တော့ပြောတယ်။ဟုတ်တယ်ရလဲရတယ်။ဒါပေမဲ့ဟိုပြည်လွတ်တော်ကိုယ်တိုင်ကလည်းပြည်သူအသံလွတ်တော်အသံလို့ပြောတာပဲဗျာ။ဟိုဒါပေမဲ့ဘာသာတွေလဲဆိုတော့လက်တွေ့ကြတော့ဘာမှအကောင့်တယ်ပေါ့မဖြစ်ဘူး။အဲ့တော့အနေထားကဘာသာတွေလဲဆိုတော့အေးမင်းတို့ကိုလွတ်လပ်ခွင့်ပေးမယ်ပြောချင်တာပြော။နော်အဲ့ဒီအစင်ကသူတို့အနေနဲ့နိုင်ငံရေးရအမှန်ရတယ်။ဒါပေမဲ့လက်တွေဘာမှမလုပ်ပေးနိုင်ဘူး။အထူးသဖြင့်
ခုနအသွင်ကူးပြောင်းမှုကိုလက်ရှိဖွဲ့စည်းပုံကအထောက်ကူမဖြစ်စေဘူးဆိုတာဘလို့ချက်တွေမျိုးလဲထောက်ပြလို့ရအောင်။အ
ဲဟိုအသွင်ကူးပြောင်းမှုဟိုထောက်ကူမပြူဆိုတာအရင်ရှင်းနေဗျာ။ဥမာကျွန်တော်တို့ကဒီအခြေခံဥပဒေဟာဒီမိုကရေစီလမ်းကြောင်းကိုသွားမယ်ဆိုပြင်ရမယ်ဆိုတာလူတိုင်းသိတဲ့ကိစ္စပဲ။ဒါပေမဲ့အဲ့လိုပြင်မဲ့ကိစ္စမှာတစ်ဖက်က4-3-6ကအရင်အခုခံဖြစ်နေတယ်။အဲ့တော့ပထမဦးဆုံးတကယ်စေရနာမှန်တဲ့ပြုပြင်ပြောင်းလဲမှုကိုတကယ်သွားမယ်ဆိုလို့ရှိရင်ဒီ amendment procedure ဟာပို့ပြီးတော့လွယ်ကူအောင်ပို့ပြီးတော့ဒီမိုကရေစီနှိကျပြောင်းလဲနိုင်အောင်သူတို့ဘက်ကစပြီးစူးစမ်းပေးရမယ်ဒါကိုကျွန်တော်ပြောတာပါ
သူတို့ဘက်ကလည်းအခုတော့ဖွဲ့စည်းပုံပြင်ဖို့အတွက်ဟို ဟိုလိုအပ်ပါတယ်ဖွဲ့စည်းပုံပြင်ဖို့အတွက်လမ်းဖွင့်ပါတယ်လို့တော့ပြောနေပါတယ်အစိုးရဘက်ကရောလွှတ်တော်ဘက်ကရော
ဟုတ်ကဲ့အ
ဲ့တော့ဘာတွေခက်ခဲရှိလို့လဲ
ဒါပေမဲ့ဗျာဟိုဖွဲ့စည်းပုံပြင်ဖို့လိုအပ်တယ်လို့ပြောပြီးမဲ့အခုပြည်တွင်းမှာအတန်းနေပို့ပို့ကျဲလာတာကဘာတွေကအဓိကဖြစ်နေလဲဆိုတော့အစိုးရဘက်ကပေါ့နော်ဒီသူတို့ lobby လုပ်တဲ့အပိုင်းတွေသူတို့လုပ်တဲ့အပိုင်းတွေကဘာသွားတွေ့လဲဆိုရင်ဗျာအခုဆိုရင်ဒီဥမာပြည်အောင်သူတို့တင်နေတဲ့အပိုင်းတွေရှိလာတယ်ဗျာဟိုပီယာကိုတင်နေဆိုတော့25ကိုလည်းမလျှော့ဘူးပီယာကိုလည်းထပ်တင်အောင်ပဲဒါမျိုးတွေလှုပ်လာတဲ့အပိုင်းတွေကြည့်ရလို့ရှိရင်သူတို့ကပြင်ဆင်မှုတက်စားလို့ရှိရင်အာနာကိုဆက်လက်ကင်ဆွဲရေးဘက်ကိုပို့ပြီးဥတည်နေတယ်ဆိုတာအရက်ထင်ရှားတယ်ပေါ့နောက်တစ်ခုကကျွန်တော်တို့ကအပြောင်းလဲဟာပြည်သူစီကိုမြောက်သေးဘူးပြည်သူလူထုကဗျာဥမာကျွန်တော်ပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုကိုကျွန်တော်ပြောမယ်အဓိကဘာပြောချင်လဲဆိုဥမာလွှတ်တော်ရဲ့ဘတ်ဂျက်တွေနိုင်ငံတော်အစိုးရချပေးလိုက်တဲ့ဘတ်ဂျက်တွေတော်တော်များများဟာ2013-2014မှာဆိုလို့ရှိရင်ပြည်သူလူထုစီကိုတိုက်ရိုက်မရဘူးတခါဒီပွင့်လင်းမြင်သာမှုမရှိတဲ့အပိုင်းကဒီကန်ဒရိုက်ပေးတဲ့အပိုင်းမှာဥမာကျွန်တော်ပြောရလို့ရှင်ဟိုဥမာចောင်းတစ်ចောင်းဆောက်ဖို့အတွက်3450လောက်ချပေးတယ်အစစ်ကန်ဒရိုက်တွေနဲ့ပေးလိုက်တာကအောက်ခြေကိုရောက်တဲ့အခါမှာ3200လောက်ပဲကျန်တော့တယ်ဒါမျိုးတွေကအများကြီးပဲဒါတွေကပြည်သူတွေသိတာမဟုတ်အခုလွတ်တော်ကလည်းပြောတယ်လွတ်တော်ကလည်းပြောတယ်ပြည်သူတွေကအတန်တွေကလည်းရှိနေတယ်ဒါပေမဲ့ဒီအုပ်ဒီဥသိမ်းစိန်ဆိုရဒါတွေကိုချက်ချက်မဲ့မဲ့ကင်တွယ်ဖို့အရန်လိဟင်းနေတာလေးတွေ့ရတယ်အဲ့တော့ဒီလိုလိဟင်းမှုကဘာဖြစ်လဲဆိုတော့လွတ်လပ်မှုတော့ပေးတယ်ပြောတာတွေလည်းပြောကြတာပဲဒါပေမဲ့ဟိုပြည်သူဘာပြောပြောငါတို့ကဒီတိုင်းပဲဆိုတာမျိုးဖြစ်နေတယ်ဗျာဒါသာလို့တာမဲ့လူနာလေအောင်ပြောတာအပြောင်းလဲရပြည်သူစီမြောက်နောက်တစ်ခုပို့ဆိုးတာကပြည်သူလူထုကဒီ2012နောက်ပိုင်း NLD ရွေးကောက်ပွဲဝင်သွားတဲ့အချိန်မှာအပြောင်းလဲတစ်ခုခုမြန်ရှိမလားလို့သူတို့မျှော်လင့်တယ်ဒါပေမဲ့လက်တွေ့ကျတော့ပြည်သူကဘာမှခံစားရအောင်နောက်တစ်ခါပို့ဆိုးသွားတာကသူတို့ပြည်သူလူထုရဲ့အမြင်မှာမြေသိမ်းရသိမ်းကိစ္စတွေတစ်ချိန်လုံးကသူတို့မျက်စိရှိမှရင်သူတို့ကစားနေတဲ့ကစားကွင်းနေဗျာသူတို့ဟိုဘယ်လိုပဲပြောပြောသူတို့မျက်စိထဲမှာရှိနေတဲ့နေရာတွေအဆောက်အအုံတွေကတစ်ချိန်လုံးကအစိုးရဘိုင်တွေကအခုပုဂ္ဂလိကဘိုင်တွေဖြစ်သွားတယ်ဒါပေမဲ့အဲ့လူတွေကလည်းဆော့ဆော့ပြောအစိုးရနဲ့နှိစက်တဲ့လူတွေပဲဖြစ်တယ်တစ်ချိန်လုံးကပြည်သူလူထုကသူတို့ပိုင်တယ်လို့မြင်တဲ့အရာအားလုံးကဒီအတွင်ကူးရောက်မှုကာလအောက်မှာပဲတခြားဒီလူပုဂ္ဂိုလ်တွေနဲ့ခရိုနီပိုင်တယ်ဆိုတာတွေဟာသူတို့မျက်စိထဲမှာမြင်သွားရတာတွေအများကြီးဟု
တ်ကဲ့
ဒါကြောင့်မို့လို့ဒီအပြောင်းလဲဟာဟိုဒီအခြေအနေဟာဘလို့မှအပြောင်းလဲကိုဖြစ်နိုင်တဲ့အခြေအနေမျိုးထိတော့မဖြစ်သေးဘူး
ကျွန်တော်ခုနကစုရ3စီးကိစ္စကိုနောက်ပိုင်းမှာမေးပါမယ်ခုနကပထမမေးခွန်းကျွန်တော်ပြန်ကောက်ချင်ပါတယ်အ
ဲ့တော့
ဒီနောက်ပိုင်းမှာအပြောင်းလဲတွေတိုးတက်မှုတွေတန့်သွားတယ်ချို့အခြေအနေတွေဇိုးလာတယ်ဆိုတာဘာကြောင့်လို့ထင်လဲရွေးကောက်ပွဲနီးလို့လား
အပြောင်းရွေးကောက်ပွဲနီးတာလည်းအဓိကကြမယ်ဗျဘာဖြစ်လို့ဆိုတော့15ဟိုအားလုံးအတွက်အရေးကြီးတာပေါ့ကျွန်တော်တို့ကဒီ15ကိုမြင်စေခြင်းတဲ့ပုံစံကဒီပါတီတွေလူမျိုးစုအဖွဲ့အစည်းတွေတိုင်းရင်းသားတွေရဲ့အကျိုးစီးပွားလို့မြင်တာမျိုးကိုတော့ကျွန်တော်သိမကြိုက်ဘူးတကယ်တမ်းမြင်ရမှာတနိုင်ငံလုံးအကျိုးစီးပွားလို့ကျွန်တော်တို့မြင်စေခြင်းတယ်ဘာဖြစ်လို့ဆိုတော့ဒီ15ဆော့ဆော့ပြောသလိုဗျာ15မှာရွေးကောက်ပွဲမှာနိုင်မှုပဲစဉ်းစားနေကြတာတက်ဆိုင်ပြည်သူကိုအာမခံနိုင်တဲ့ဒီနိုင်ငံရေးစနစ်တစ်ခုတည်ဆောက်ဖို့ ਨੇ ပြည်သူကိုအာမခံနိုင်တဲ့ဒီအခြေခံဥပဒေပြင်ဆင်မှုတွေအဲ့ဒါတွေကိုလုတ်ဖို့ပို့ပြီးတော့အကုန်လုံးကစောင်းပေးတယ်ကျွန်တော်ပြောချင်တာလက်ရှိအစိုးရရောအတိုက်ခံပါတီဖြစ်တဲ့ NLD ရောကျွန်တော်တို့ဒီတိုင်းသားတွေရောပေါ့ဗျာအဲ့ဒါကိုပို့ပြီးစောင်းပေးစေချင်တယ်ဗျာအဲ့ဒီလိုမဟုတ်ဘူးဆိုလို့ရှိရင်တော့ပြည်သူလူထုကနိုင်ငံရေးပေါ်မှာအမြင်နဲ့အမြင်ကဟိုသူတို့မျှော်လင့်ချက်တွေညော့သွားတယ်ဆိုရင်ဒါမကောင်းဘူးဗျာ
ဟုတ်ကဲ့အခုကိုလွေကိုလည်းလည်းလက်ရှိဒီနိုင်ငံတကာမှာလည်းတွေ့မှာပဲနိုင်ငံတကာဆွေးရတယ်လေမြန်မာဆွေးရတယ်တော့ညစ်ကဆက်ဆက်လာတာရှိတယ်သူတို့ကလည်းပြောနေတာကအခုနောက်ပိုင်းတူတက်မှုတော့နှေးသွားတယ်ပေါ့နိုင်ငံတကာရဲ့ချင်းကပ်မှုနဲ့ပတ်သက်လို့ဒီအစိုးရအဖွဲ့ဘူးပေါ့ဦးသိန်းစင်ဆိုရဖို့ချင်းကပ်မှုနဲ့ပတ်သက်လို့ကိုလွင်ကိုလာဘယ်လိုမြင်လဲ
နိုင်ငံတကာကချီးကပ်တာတော့ဗျာတန်တမန်ရေးရလဲဖြစ်တယ်လို့တချို့ကိစ္စတွေမှာအရန်တိမ်မွေလုံးအားကြီးနေတယ်ဗျာဒါပေမဲ့ကျွန်တော်ထင်တယ်ဗျာကျွန်တော်တို့က15နီးလာပြီဟိုတိတ်ပြီးတော့တိမ်တိမ်မွေ့မွေ့နဲ့ဝိလေကြောင်ပဲလုံနေလို့မရတော့ဘူးတိတာမြင်တာတဲ့အပြောင်းအလဲတွေပြည်သူမြင်လာအောင်နိုင်ငံတကာအဖွဲ့အစည်းနိုင်ငံတကာအစိုးရတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကဒီအစိုးရကိုဝိုင်းပြီးတော့တောင်းအပ်ပေးဖို့လိုမယ်လို့ကျွန်တော်ထင်တယ်။ဘာဖြစ်လို့15မတိုင်ခင်မှာအခြေခံဥပဒေပြုပြင်ပြောင်းလဲရေးကိုတစုံတရာမလုပ်နိုင်ဘူးဆိုလို့ရှင်တော့15ဟိုဘက်ပေါ်လာတဲ့အစိုးရကလည်းလက်ရှိအစိုးရနဲ့ဘာမှကွာခြားမှုရှိမှာမဟုတ်ဘူး။ဒါကြောင့်မို့လို့ဒီနိုင်ငံတကာကဟုတ်တယ်သူတို့တန်တမန်ရေးရချိကတ်တာတွေကျွန်တော်တို့လက်ခံပါတယ်။သို့တော်လည်းပဲဒီအခြေအနေမှာတော့ဒီစီးပွားရေးတွေတန်တမန်ရေးတွေတက်စားလို့ရှင်ပြည်သူလူထုအမြင်မှာတကယ်အပြောင်းလဲကိုမျှော်လင့်လို့ရနိုင်တဲ့အရေးကြီးတဲ့ပြောင်းလဲမှုတွေပေါ့နော်အခြေခံဥပဒေပြောင်းလဲမှုတွေဒီရုပ်ောက်ပွဲဆိုင်ရာတရားမျှတမှုနဲ့ပတ်သက်တဲ့ရုပ်ောက်ပွဲဥပဒေတွေကိုပုံမှုပေါ်ပေါက်လာအောင်လို့နိုင်ငံတကာဒီချိန်မှာပို့ပြီးတော့ဇောင်းပေးပြီးချိကတ်တင်တယ်လို့ကျွန်တော်ယူဆတယ်
နိုင်ငံတကာနဲ့ပတ်သက်လို့ပါပဲခုနကတချို့မြင်ကြတာကနိုင်ငံတကာဆွေးရဖွဲ့တွေကမြန်မာဆွေးရကပြောင်းတာနည်းနည်းကိုဘက်ကနိုင်ငံတကာပြောင်းတာများများပေါ့အထူးဖြစ်ဆိုအမေရိကန်မှာဆိုလို့ရှိရင်လွှတ်တော်ဘက်ကဆွေးရကိုဝေဖန်တယ်ဥပမာဆွေးရအနေနဲ့မြန်မာဆွေးရနဲ့တိတ်ပြီးတော့နီကတ်လုံးနဲ့ short ပေးလုံးနဲ့ဆိုပြီးတော့သူတို့မြင်ရတယ
်ဟုတ်တယ်
ဝေဖန်ကြတယ်ဒါနဲ့ပတ်သက်လို့ရော
ကျွန်တော်အဲ့ဒီအမြင်ကိုတော့ဟိုကျွန်တော်တို့နဲ့သဘောထားတူတယ်ပေါ့ဗျာကျွန်တော်နဲ့သဘောထားတူတယ်လို့ကျွန်တော်ထင်တယ်ဟို ဆောစောပြောသလိုပေါ့2012တုန်းကကျွန်တော်တို့သမ္မတဥပမာလာခဲ့တယ်။အဲသူမလာခင်ခီးစဉ်ရရှိမှာအပြောင်းလဲတွေရှိခဲ့တယ်ဗျာ။နိုင်ငံရေးကျင်းသားတွေလွတ်ပေးတယ်ဟုတ်လား။အဲလိုမျိုးပေါ့ဖြေရှင်းမှုတွေရှိတယ်။ဒါပေမဲ့ဒီစနစ်နောက်ပိုင်းမှာဖြေရှင်းမှုကအရန်နေသွားပြီဗျာ။အဲ့တော့ကျွန်တော်တို့အခုအရန်စိတ်ဝင်စားနေတာဥပမာခီးစဉ်ပဲ။သူဒီခီးစဉ်ကိုလာတဲ့အခါမှာစနစ်တုန်းကလာခဲ့တဲ့ခီးစဉ်နဲ့အခုလာတဲ့ခီးစဉ်တွေထဲမှာဗမာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေဘာတွေရှိသလဲဆိုတာကိုလက်တွေ့ကြကြသူပြောနိုင်ဖို့လိုလိမ့်မယ်။သူလာတဲ့အခါမှာလည်းအဲ့ဒီမိကုန်းနေနဲ့ရင်ဆိုင်ရလိမ့်မယ်ဗျာ
။ဘာတွေပြောစီခြင်းလဲ
။ဟိုစောစောပြောသလိုပေါ့ဗျာ။အဓိကအရေးကြီးတာတော့ဒီနိုင်ငံရေးမှာအခြေခံဥပဒေတွေအရေးကြီးတာပေါ့။အဲ့တော့ဒီအခြေခံဥပဒေပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့လက်တွေ့ကြတဲ့ပြောင်းလဲမှုဖြစ်စေဒါမှမဟုတ်လို့ရှင်ဒီပြောင်းလဲမှုကိုတွန်းအားပေးနိုင်တဲ့ဟိုကျွန်တော်ဒီချိန်မှာမြင်တာကတော့ဒီတွေးဆဆွေးနွေးရေးတွေပေါ့။ဟိုရွေးကောက်ပွဲမတိုင်ခင်ကာလမှာကျွန်တော်တို့ဒီအခုလည်းတချို့ကလေးဝန်းဆိုင်ပြောနေကြတယ်ပေါ့နော်။ဒါမျိုးတွေးဆဆွေးနွေးရေးတွေပေါ့အရေးကြီးတယ်ဗျ။ဒါမျိုးတွေကိုဖြစ်အောင်လို့အမေရိကန်ဒီပြည်တော်စုအနေနဲ့တော့အပေးတယ်ပေါ့ဒီနှစ်ခုပေါ့တွေးဆဆွေးနွေးဖြစ်အောင်တော့အပေးမလားဒါမှမဟုတ်လို့ရှင်အစိုးရဟာဥပမာရဲ့ခီးစဉ်မတိုင်ခင်မှာအခြေခံဥပဒေပြည်ပြပြောင်းလဲနေပတ်သက်ပြီးတော့သူတို့ဘက်ကတိကျတဲ့ဒီပြောင်းလဲလို့မှုကိုခက်ခိုင်မာမာပြဖို့လိုတယ်အဲ့လိုဖြစ်အောင်လည်းပဲတော့အပေးတယ်လို့ထင်တယ်ဗျ
တွေးဆဆွေးနွေးလို့ပြောအောင်အခုဆိုလို့ရှင်တချို့ဒီသမရဦးသိန်းစိန်နဲ့တိုင်းသားဖွဲ့တွေတွေ့ကြတယ်မြို့သားဒီမိုစီဖွဲ့ချုပ်ခေါင်းဆောင်တွေလည်းတွေ့တာပြူတာလည်းရှိပါတယ်မရှိစိတ်ခေါင်းဆောင်တွေလည်းတွေ့တာလည်းရှိတာဟုတ်အဲ့တော့ဘယ်လိုမျိုးတွေးဆဆွေးနွေးရလဲ
ဟိုနိုင်ငံရေးအရကျွန်တော်တို့ဖွင့်ဖွင့်လင်းလင်းပြောရရင်တော့ဗျာဟိုပြည်သူရဲ့ထောက်ခံမှုအားကောင်းတဲ့လူတွေ legitimacy အားကောင်းတဲ့လူတွေကတွေ့ပြီးတော့နိုင်ငံရေးအဖြစ်ရှာတာဟာပိုပြီးခိုင်မာလိမ့်မယ်လို့ထင်တယ်ဗျာအဲ့ဒါလို့မဟုတ်ဖ ೇನೆ ရှင်းနေတာတွေကိုရှော့အောင်လုပ်တဲ့ဖြစ်စဉ်မျိုးပေါ့ဗျာဟိုအဲ့ဒါမျိုးတွေနဲ့နိုင်ငံရေးကိုဝိလဲကြောင်ပဲသွားနေတာကတော့အဆင်မပြေဘူး။ဘာကြောင့်လဲဆိုတော့ဟိုကျွန်တော်တို့ကဒီမိုစီအတင်ကူးပြောင်းတဲ့နိုင်ငံတွေကိုပြန်ကြည့်လိုက်မယ်ဆိုရင်ရင်းရဆောင်အတင်ကူးပြောင်းတဲ့နိုင်ငံတိုင်းမှာကတော့ဒီရောက်ပွဲတွေမလာခင်မှာဒီနိုင်ငံမှာအသီးသီးပေါ့အနာရနေတဲ့ခေါင်းဆောင်အတိုက်ခံဘက်ကခေါင်းဆောင်တွေဩဇာရှိတဲ့ဒီတိုင်းသားခေါင်းဆောင်တွေကြားထဲမှာတကယ်ခိုင်မာတဲ့တွေ့ဆုံဆွေးနွေးရေးတွေအပြေရှာနိုင်တဲ့တွေ့ဆုံဆွေးနွေးရေးတွေနဲ့သွားခဲ့တာပဲဗျာအခုကျွန်တော်တို့ဘာမှပြင်နေထားရှုပ်တယ်ဟိုကျွန်တော်မြင်တာရှုပ်အောင်လည်းလုပ်နေတယ်လို့ထင်တယ်ဗျာဟိုလက်ရှိလည်းပဲကျွန်တော်တို့ MPC ကနေပြီးတော့တနိုင်ငံလုံးပြစ်ဆက်အပြစ်ခက်ရဆဲရေးဆိုပြီးလုပ်နေတာရှိတယ်ဒါမဲ့လည်းတကယ်တမ်းကျတော့အပြစ်ခက်ရဆဲပြီးသားအဖွဲ့အစည်းတွေအများကြီးပါအပြစ်ကရစဲလက်မဲ့မထိုးခဲ့မထိုးရသေးတဲ့အဖွဲ့စည်းကနှစ်ခုလောက်ပဲရှိတယ်ပေါ့နော်ဒါမျိုးတွေလည်းရှိတယ်ပေါ့ကျွန်တော်ဆိုလိုချင်တာကဗျာဒီအချိန်မှာဒီဆော့ဆော့ပြောသလိုတိုင်းသားတွေနဲ့တွေ့ဆုံဆွေးနွေးတဲ့ကိစ္စရော energy နဲ့တွေ့ဆုံဆွေးနွေးတာရောဒီတက်မတော်ရောအပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုစီကိုပို့ဦးတည်စေခြင်းတယ်ဒီအချိန်မှာထပ်ပြီးတော့ဟိုကျွန်တော်တို့ကဆော့ဆော့ပြောသလိုပေါ့ပါတီအနိုင်ရရှိခြင်းနဲ့ကိုယ့်လူမျိုးကိုယ့်ဖွဲ့စည်းအကျိုးစီးပွားကိုပဲဥတည်နေမှာဆိုရင်တော့ကျွန်တော်တိုင်းပြည်အနာကတ်ကမကောင်းဘူးဗျ။ဒါကြောင့်မို့လို့ဒီ2015ခင်းကျင်းနဲ့2015အလွန်မှာဘယ်လိုလုပ်မလဲဆိုတာကိုတော့တတိရှိရှိနဲ့ပုံမှန်လင်းလင်းနဲ့ပေါ့နော်။ဆွေးနွေးတဲ့အချိန်ရောက်နေပြီလို့ထင်တယ်ဗျ။
ကျွန်တော်နောက်ဆုံးပိုင်းတစ်ခုမေးချင်ပါတယ်။အခုသမရဦးသိန်းစင်ဆွေရဖွဲ့ကသူတို့တက်လာတဲ့အရသူပြောတယ်။အာဂရီလိုက်စားမှုကိုတိုက်ဖြတ်မယ်ဆိုပြီးတော့ကော်မရှင်တွေပါလည်းဖွဲ့ပြီးလုံနာကြိုင်တာရှိတယ်။တကယ်ပဲလက်တွေ့ကြကြမြန်မာနိုင်ငံမှာအာဂရီလိုက်စားမှုတိုက်ဖြတ်ရေးလုံနိုင်နေပြီလား
။လုံမလုံနိုင်ဘူးဗျ။လုံးဝမလုပ်နိုင်ဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်ကဒီလက်ရှိဒီအစိုးရနဲ့ပတ်သက်တဲ့ဘတ်ဂျက်တွေနဲ့ပတ်သက်ပြီးတော့အတိုင်းအတာတစ်ခုတည်းကျွန်တော်သိတယ်။ကျွန်တော်တို့ဘက်ကလုပ်နေတာတွေလည်းရှိတယ်။ဟိုဘတ်ဂျက်တွေရဲ့တဝက်လောက်ဟာဗျာလုံးဝအချင်းပြအဂရီချာလိုက်စားမှုတွေထဲမှာပါသွားတယ်။နောက်တစ်ခါဒီဟိုခင်ဗျားတို့လည်းကြားမှာပေါ့ဒီပြည်လွတ်တော်မှာဒီပြည်သူ့ငွေစင်ပူပေါင်းကော်မတီဆိုတာရှိတယ်။ဒီကော်မတီကနေနောက်ပိုင်းထုတ်ထားတဲ့ဟာတွေဆိုလို့ရှိရင်ဒီပြည်တော်အစိုးရကနေလွတ်တော်ကနေချပစ်လိုက်တဲ့ဘတ်ဂျက်တွေဟာဒီဆိုးရအဖွဲ့အကြီးအကဲတွေရဲ့ဒီအချင်းပြချစားမှုအောက်ထဲမှာပဲတဝက်လောက်ပျောက်သွားတယ်ဆိုတာသူတို့တရားဝင်လွှတ်တော်မှာပြောထားတယ်။ဒါရင်းနဲ့ပတ်သက်ပြီးတော့ဒီအစိုးရအနေနဲ့ကြက်ကြက်မက်မက်ကြိုက်တဲ့ဆောင်ရွက်တည်နေလို့တော့အဲ့ငွေစင်းပူပေါင်းကော်မတီကလွှတ်တော်မှာပြောတာပဲဗျ။ဒါပေမဲ့သမရကအဲ့ဒါတွေကိုကြက်ကြက်မက်မက်လုပ်နိုင်တာမတွေ့ဘူး။
ဟုတ်ကဲ့ကိုလင်ကိုလာကျေးဇူးအများကြီး
ပါတယ်ခင်ဗျာ။ကျေးဇူးတင်ပါတယ်ဟုတ်ကဲ့ကျေးဇူးပ
ါ။မြန်မာဒီမိုကရေစီရေးရဆွေးနွေးကမှာရှင်မကြခင်မှာတော့မြန်မာပြည်ကပေးစာများပြည်ရင်းသုံးသက်ချက်စတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နှာစင်ရမှာပါ။